ကတ်တက်မန်ကတ်တက်တွေဟာလက်နက်ကြီးတွေနဲ့အကူအညီပေးနေတဲ့တူရကီရဲ့ပံ့ပိုးမှုနဲ့အီရန်ရဲ့ဒုတိယအကြီးဆုံးမြို့မိုဆိုးအပြင်ဘက်ကအိုက်အက်စ်စစ်တေတာတွေကိုတနင်္ဂနွေနေ့မှာအအောင်မြင်မြင်တိုက်ထုတ်နိုင်တယ်လို့ပြောကြလိုက်ပါတယ်။သူတို့ဟာအခုချိန်မှာဘာရှီကာမြို့ကလေးကိုပြည်ဝထိန်းချုပ်နိုင်ပါပြီလို့လည်းကြေညာပါတယ်။သူတို့ဟာအိုက်အက်စ်တွေတင်ထားတဲ့မိုဆိုးအရှိမြောက်ဖက်6မိုင်အကွာကဘာရှီကာမြို့ရဲကိုဝင်ရောက်နိုင်ပြီလို့ပတ်မကာတမှုတွေကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းသတင်းတောက်တွေကိုတော့ပေးမဝင်တာမို့တနင်္လာနေ့မနေ့အစောပိုင်းအချိန်ထိဒီမြို့အခြေအနေကိုတော့သေသေချာချာမသိရသေးပါဘူး။အီရန်နိုင်ငံအာဘမြူနာမှာအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာရောက်ရှိနေပြီးကတ်စ်ခေါင်းဆောင်မာဆူဒ်ဘာဇာနီနဲ့တခြားအရေးပါတဲ့တပ်မှုတွေနဲ့တွေ့ဆုံဆွေးနွေးပြီးနေချိန်မှာအခုလိုအီရန်ညွန်ပေါင်းဖွဲ့အောင်မြင်မှုသတင်းကိုကြားရတာပါ။ဘတ်မာကာရီဟာတိုက်ခတ်မှုသိပ်ကျွမ်းခြင်းပေမဲ့ပြင်းထန်တိုက်ခတ်ရတာမို့ထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့ဝန်ကြီးကာတာကပြောပါတယ်။စနေနေ့မှာအီရန်ဝန်ကြီးချုပ်ဟာဒက်အယ်အဘာဒီနဲ့ဘက်တမ်မှာဆွေးနွေးမှုတွေလုပ်ခဲ့တဲ့နောက်မှာဝန်ကြီးကာတာကတကယ်လို့အီရန်နဲ့အမေရိကန်တပ်မှုတွေကပန်ကြားမယ်ဆိုရင်အီရန်တွေဦးဆောင်တဲ့ညံပေါင်းအဖွဲ့အတွက်အမေရိကန်အစိုးရကနောက်ထပ်ကူညီမှုတွေထပ်ပေးဖို့ပြင်နေတယ်လို့ပြောပါတယ်။ဆူနီတွေခေါင်းဆောင်နေတဲ့တူရကီနဲ့အီရတ်ကရှီယာအစိုးရတို့ကြားတင်းမာမှုတွေတိုးလာနေတာရောပါစီဖို့ကြိုးစားတဲ့အနေနဲ့ဝန်ကြီးကာတာဟာတောက်ချန်နေမှာလဲတူရကီသမ္မတရီဆက်တိုက်ရက်အာတိုဝန်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။